VOA အမေရိကန်တန်ကဗုဒ္ဓဟူးနေ့မနက်ခင်းသတင်းလေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာကျန်းမာရေးဝန်ထမ်းတွေကို COVID-19 ကာကွယ်ဆေးအရင်ဆုံးစထိုးပေးနေတဲ့အထက်မှာမြန်မာနယ်ဝါဆရာဝန်တွေလည်းပါဝင်ပါတယ်။အခုလို COVID-19 ကာကွယ်ဆေးထိုးရတဲ့ပတ်သက်ပြီးကိုရိုင်းအထူးခံခဲ့တဲ့အထွေထွေတခုဆရာဝန်ဒေါက်တာစိုးပိုင်ကိုကာကွယ်ဆေးထိုးသင့်မထိုးသင့်တဲ့ပတ်သက်လို့ဆက်သွယ်မေးမြန်းလာပါတယ်။ကျွန်တော်အောင်မြတ်သူပါ။ဖလော်ရီဒါပြည်နယ် Jackson Memorial ဆေးရုံရဲ့အထွေထွေတခုဒေါက်တာစိုးပိုင်ဟာပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲ Pfizer ကထုတ်တဲ့ကာကွယ်ဆေးကိုပထမကျင်းကိုယ်တိုင်အထိုးခံခဲ့တာပါ။ COVID-19 ကာကွယ်ဆေးကိုယ်တိုင်အထိုးခံထားသူတူအနေနဲ့ကာကွယ်ဆေးကိုထိုးသင့်မထိုးသင့်တဲ့ပတ်သက်လို့သူကအခုလိုကြံပေးပါတယ
်။COVID-19 ကာကွယ်ဆေးကတော့အားလုံးထိုးသင့်တယ်လို့ဟိုကျွန်တော်ထင်ပါတယ်။အဲဒီ pregnancy နော်ကလေးတွေနဲ့ကိုဝင်ဆောင်မျိုးသမီးတွေကိုသူဆန်းထားတဲ့data မရှိသေးတော့ through our exception တော့ကျန်တဲ့လူတွေအားလုံးတော့ထိုးသင့်တယ်လို့ကျွန်တော်ထင
်ပါတယ်။ဆရာအခုထိုးပြီးတဲ့နောက်ပိုင်းမှာအခုခန္ဓာကိုယ်ကဘလို့တုံ့ပြန်ချက်တွေဖြစ်လာတာလဲ
။ကျွန်တော်ဘာမှတော့ major ဘာမှထိုးတွေမရှိပါဘူး။ဟို flu shot ထိုးလို့ပဲနည်းနည်းတည်းထိုးရနေနာတာနဲ့နည်းနည်းနှုံးတာနဲ့တော့ပါပဲ။ဘာမှတကယ် major ပပြက်သမှာမရှိပါဘူး။ကျွန်တော်ဒီလိုကောင်းပါတယ
်။ပြီးတော့ဒီလိုကာကွယ်ဆေးနှစ်ခါထိုးရတဲ့ဟိုအခြေအနေကဟိုဘာပါကြောက်ပါလဲ
။ဟောပေါ့နော်ဟိုဒါရောပရမလတလုံးထိုးပြီးတော့ဘော်ဒီယားဟိုပေါ့ကုခံအန်တီဘော်ဒီထုတ်တဲ့အဟာမှာပရမ1 dose ကတော့ဟိုပေါ့ initial dose နောက်တစ်ခုက booster dose နေနဲ့ပေါ့ပို့ပြီးတော့ body reaction ဟိုပို့ပြီးတော့အားဖြည့်တဲ့သဘောပေါ့နော်တော်များ vaccine ရတူတူပါပဲဒီတစ်ခုရမပေါ့ဘူးတလုံးနဲ့ပြီးရဲ့ဆေးမပေါ့များသောဖြင့်ကတော့ထပ်ထထိုးကြရရှိရအဲ့တော့ဒီ covid ဆီကနှလုံးထိုးရတယ်ပြောတာ
အခုလိုမျိုးကာကွယ်ဆေးတွေအခုလိုမျိုးမျိုးရှိတာပေါ့နော်ဆိုတော့အခုအဲ့မျိုးမျိုးရှိတဲ့ကာကွယ်ဆေးတွေပုံမှာဘယ်ကာကွယ်ဆေးကပို့ပြီးတော့ကောင်းမယ်လို့ဆရာဆက်နေထင်ပါလဲ
ဟိုကိုဗစ်နဲ့ပတ်သက်လို့ကျောတိအခုသုံးနေတာနှစ်ခုပဲရှိတယ် Pfizer ဆိုတဲ့ Moderna နှစ်မျိုးရှိတယ်ဒီနှစ်ခုပဲကျွန်တော်တို့ဒီအမေရိကန်မှာသုံးနေတာပေါ့ဆေးက efficacy ကအတူတူပါပဲကာကွယ်ဆေးကအတူတူပဲလို့ပြောတယ်သူလုံထားတဲ့ data တွေကဘာမှတိတ်ပြတ်မပြောင်းဘူးဒါပေမဲ့စီတူလောင်ရတဲ့နေရာမှာ Pfizer နည်းနည်းပိုခက်တယ်သူက temperature အရင် -90 လောက်ကို Fahrenheit လောက်ကိုထားမှဇက်တိုက်ပေါ်ထိုးရဲစရပြီးတော့ manufacture လုပ်တဲ့ကျန်ထိုးရဲဒီအချိန်လုံးဇက်တိုက်ဒီ temperature maintain လုပ်နိုင်မှာစီကအာဏိသိရှိရာ Moderna ကတော့နည်းနည်းလေးပိုပြီးတော့ထိမ့်သိမ်းရလွယ်တယ်ပေါ့သူကရိုတတတ်ပုံမှန် fridge ထဲမှာထားလို့ရှိရင်လည်းရတယ်ဆိုတော့အဲ့ဒါတခုရှိရနောက်တခုက Pfizer ကြတော့ဒုတိယဆေးကို21ရက်နဲ့မြောက်မှာထိုးတယ်။ Moderna 28ရက်မြောက်မှာထိုးတယ်။တပတ်ချပြီးထိုးတာပေါ့။ January effect တွေကတူတူပါပဲ။ effect ကို side effect တွေပါတယ်အကုန်လုံးသူဘာမှထိုးပြီးရှိပါဘူး။ဒီမှာလည်း America မှာနှစ်မျိုးလုံးသုံးပါတယ်။ဟိုနေတဲ့နေရာပေါ့ဒီနေတဲ့ institution ကစီစဉ်ပေးအပေါ်မှာတည်ရလေ။ဘယ်ဟာပေါ်ရတဲ့ပုံကောင်းလို့ဆိုတော့မရှိပါဘူး
။အခုတော့ကာကွယ်ဆေးထိုးသူတွေကအခုကန့်သက်ချက်တွေရှိတာပေါ့။အဲ့ကံတချက်ရတဲ့ session နဲ့အောက်ဒီယောဂအကန့်ရှိသူတွေပေါ့ဥမာကိုဝန်ဆောင်လေးပေါ့အဲ့တော့ဒီကံတချက်တွေကိုဘာကြောင့်သတ်မှတ်ထားရလဲ
အဲ့ဒါတော့ special population တဘောမျိုးပေါ့နော်အခုက emergency ထုတ်ရတဲ့ပေါ့ FDA လည်း emergency approve ဖြစ်တာဆိုတော့တတိထားတာပေါ့ကလေးတို့ pregnancy ကိုဥကွင်းဆောင်နေကြတော့တာမန်လူစမ်းတဲ့ research တွေပို့အများကြီးပို့ပြီးဆက်ရတာပေါ့နော်ဟိုအချိန်ပို့ယူရတယ်ဟို data တွေပို့လို့တာပေါ့ပို့စိတ်ချအောင်အခုလောဆရာ emergency နဲ့သုံးနေရဆိုတော့သူတို့လုံလောက်တဲ့ data မရှိသေးလို့ဒါကြောင့်မို့လို့ပြောတာပေါ့နော် safety အနေနဲ့ကစိတ်ပြောပြုံးမရအောင်ဟို data မလုံလောက်သေးလို့မထူးရနိုင်ဘူးလို့ပြောရတဲ့ပုံဟို NHS ကပါလို့မဟုတ်ပါဘူ
းခုဆိုရင် COVID-19 ကာကွယ်ဆေးထွက်ပေါ်လာနေချိန်မှာပဲ virus က visa ဖွဲ့စည်းပုံတွေဆင့်ငယ်ပြောင်းလဲပြီးတော့ကူးစက်မှုတွေလည်းပိုပြီးတော့တိုးလာနေတော့တွေ့ရပါတယ်ဒီပေါ်မှာလက်ရှိထိုးနေကြတဲ့ COVID-19 ကာကွယ်ဆေးရဲ့ထိရောက်မှုရှိမရှိနဲ့ပတ်သက်ပြီးတော့ဒေါက်တာစိုးပိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
။အဲ့ mutation ယူရိုပမှာဖြစ်တဲ့ဟာသိမကြသေးတပတ်နှစ်ပတ်လောက်ပဲရှိသေးတယ်။ဆိုဒီဆေးနဲ့အဲ့ new mutant ဖြစ်တဲ့ဟိုကနဲ့ပိုးနဲ့ကိုက်မကိုက်သူတို့အခုမှစမ်းလို့ရှိသေးတယ်ပြောလို့မရသေးဘူး။ကျွန်တော်တို့ဒီအခုသုံးနေရတော့ UU regular COVID-19 ဟို March April လောက်ထိဖြစ်နေတဲ့ဟာကိုပဲထိနေဆိုဆန်းနာဆိုအဲ့ဒါအတွက်တော့ပြောလို့ရအခုဖြစ်တဲ့ variant type ကြီးကြတော့သူမသိသေးဘူးဆန်းတော့မရှိသေးဘူ
းလက်ရှိထုတ်ပြီးသားကာကွယ်ဆေးတွေဟာအမေရိကန်တနိုင်ငံလုံးကိုထိုးဖို့မလုံလောက်တာကြောင့်သတ်မှတ်ပြီးသားဦးစားပေးအုပ်စုတွေကိုပဲဖြည်းဖြည်းချင်းထိုးပေးနေရပြီး 2022ခုနှစ်မှာတော့လူအများကြေကြေပြန့်ပြန့်အသုံးပြုနိုင်မယ်လို့ခန့်မှန်းထားကြောင်းဒေါက်တာစိုးပိုင်က VOA ကိုပြောခဲ့ပါတယ်ဗျာ။